ကျွန်တော်ညဝင်အောင်ပါအမေရိကန်ပြည်တော်စုမှာအခုတလောဖြစ်ပေါ်နေတဲ့ Black Lives Matter လှုပ်ရှားမှုရဲ့နောက်ဆုံးအခြေအနေနဲ့အတူအမေရိကန်တရားရုံးချုပ်ရဲ့အရေးကြီးတဲ့ဆုံးဖြတ်ချက်တရအကြောင်းနဲ့ပတ်သက်ပြီး VOA မြန်မာဝိုင်းအက်ဒီတာဦးကျော်စံသားကိုဆက်သွယ်မေးမြန်းထားပါတယ်ခင်ဗျာ
မင်္ဂလာပါဦးကျော်စံသားခင်ဗျာဒီမင်နီဆိုတာပြည်နယ်မှာ George Floyd ဆိုတဲ့လူမဲအမျိုးသားတဦးကိုရဲကဖမ်းဆီးတဲ့အခါမှာတေဆုံးမှုဖြစ်ခဲ့ရပါတယ်အဲ့ဒီနောက်ပိုင်းမှာအခုတခါပေါ့လေAtlanta မြို့မှာလည်း Richard Brooks ဆိုတဲ့လူငယ်လူမဲအမျိုးသားတဦးကိုရဲကဖမ်းဆီးစင်မှာရုံးရင်းစံခတ်ဖြစ်ပြီးတော့ရဲကတနက်နေ့ပြစ်ခတ်ပြီးတော့တေဆုံးတာဖြစ်ခဲ့ပါတယ်အဲ့တော့ဒီကိစ္စမှာဥရေကြောင်ရအငင်းပွားပွဲရတွေပြောဆိုနေတာရှိပါတယ်အဲ့တော့ဥပဒေကြောင်အရာဆိုရင်ဘယ်လိုတွေဖြစ်လာနိုင်မယ်လို့သုံးသပ်ပါသလဲ
Richard Brooks တေဆုံးရတဲ့ကိစ္စဟာ Black Lives Matter ဆိုတဲ့လှုပ်ရှားမှုကိုပိုးပြီးအချိန်ရှိကိုတိုးသွားစေပါတယ် Wendy စာတုံးဆိုင်ရှင်နာမှာနောက်ကလက်ပြတဲ့ရဲဒဏ်ရာနဲ့သူဖေးဆုံးသွားခဲ့တဲ့အတွက်ကြောင့်အဲ့ဒါကိုမှုခင်းဆရာဝန်ရဲ့ဆေးအစီရင်ခံစာထွက်ပေါ်လာပါတယ်အဲ့ဒီအချိန်မှာဖော်ပြလာတာကတော့နောက်ကလာတဲ့ကြီးစံနှစ်ချက်ရဲ့ဒဏ်ရာရောက်တေဆုံးတာဖြစ်တယ်တော့ homocide ဆိုရတာမှတ်ချက်ရေးထားပါတယ် homocide ဆိုတဲ့စကားကတော့ဥပဒေထဲမှာ murder ဆိုတဲ့လူသတ်မှုလည်းဖြစ်နိုင်တယ်နောက်တစ်ခါ manslaughter ဆိုတဲ့လူသေမှုလည်းဖြစ်နိုင်တယ်ရုပ်ဆော့အဆုံးဝေဒနာစိတ်ခံစားနေရမှာကိုပပျောက်စီခြင်းလို့စေတန်ဆက်တဲ့ euthanasia ဆိုတဲ့ဟာအဲ့ဒါလည်းပါဝင်တယ်ဆိုတော့ homocide ဆိုတာသိကျက်ပြန်ပါတယ်ဆိုတော့ဒီဟာ murder နဲ့ဆွဲဆိုခံရမဲ့လာလာတော့ရှိနေပါတယ်တရားဆွဲဆိုတဲ့ဘက်ကသူတို့မနှက်ပြန်ကြီးညာဖို့ရှိတယ်လို့ကျွန်တော်ကြားပါတယ်အဲ့ဒီခရိုင်ရှင်နေကြကအလိုပြောတာကိုကျွန်တော်ပဋိဌာန်းမိပါတယ်နောက်တစ်ခုကအဓိကဒီနေရာမှာရဲကပြစ်တဲ့ကိစ္စဟာရဲဟာပြစ်ဖို့လိုအပ်လားရဲကပြင်းနေတော့ feeling ဆိုရင်ပြစ်တယ်ဆိုတော့ရဲရဲ့အဆက်အနည်းကိုရုတ်တရက်ထိခိုက်သွားနိုင်သလားသူတို့ပြင်းထန်တဲ့ဒဏ်ရာသူ့ပုံမှာကြားဥပ္ပံသလားအဲ့ဒီတက်ပြရတယ်ဆိုရင်တော့ဒါဟာအများကြီးပေါ်ပါသွားနိုင်ပါတယ
်ဟုတ်ကဲ့အဲ့တော့နောက်တစ်ခုကဒီအမေရိကန်ပြည်တော်စုတရားရုံးချုပ်ကနေပြီးတော့ဒီ LGBT တွေနဲ့ပတ်သက်ပြီးတော့ဟိုအရေးကြီးတဲ့ဆုံးဖြတ်ချက်တစ်ခုကိုလည်းချတယ်လို့ကျွန်တော်သိရပါတယ်။ဒီကိစ္စကဘယ်လောက်ထိအရေးပါပါတယ်ခင်ဗျ။
အရေးပါပါတယ်။ LGBT တွေရဲ့အခွင့်အရေးကိုထောက်ခံပြီးတော့တရားဥပဒေချုပ်ကဆုံးဖြတ်တာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုတရားဥပဒေချုပ်က။အရင်ကဒီကိစ္စမှာသိပြီးတော့အငင်းပွားနေခဲ့တဲ့ကိစ္စပါအကြာကြီးပဲ။တရားဥပဒေချုပ်ရဲ့ဖွဲ့စည်းပုံကိုကြည့်မယ်ဆိုရင်များသောအားဖြင့်ကသမဏတွေကသူတို့လူတဲ့တရားသူကြီးကိုအစဉ်ဆက်ခန့်သွားခဲ့တာဖြစ်ပါတယ်။တစ်သက်မှာတစ်ခါသူတို့ခန့်ခဲ့ပြီးတော့သူတို့ရာထူးကချုပ်လို့ဖယ်ရှားလို့လည်းမရပါဘူး။အဲ့လိုထားရလဲပဲသမဏအဆက်ဆက်ပြောင်းလဲလာတိုင်းငူမပြောင်းအောင်ဆိုပြီးတော့တောက်ချုပ်ဒီကြောင်ခန့်ထားတာဖြစ်ပါတယ်။အဲ့လိုခန့်ထားတဲ့ညမှာ Republican တွေကခန့်ထားခဲ့တာနဲ့ Democrat တွေကခန့်ထားခဲ့တာအင်အားပြန်ဆိုင်တဲ့သဘောမျိုးဖြစ်နေပါတယ်။နောက်ဆုံးမှာ Donald Trump ကသူ့လိုလာတဲ့လူတွေကိုခန့်လိုက်တော့ဒီ Republican စီ Conservative ဖြစ်တဲ့တရားသူကြီးတွေအသာသွားပြီးလို့ယူဆနေရတဲ့ဗဟိုတရားရုံးကအခုခါမှာခေတ် Modern Idea နဲ့တောင်းဆိုနေရတဲ့ LGBT ဒါလိင်မှုကိစ္စတမျိုးကြမဟုတ်ဘူးများပေါ့လေရဲအခွင့်အရေးကိုသူတို့ကကာကွယ်ပြီးတော့ဆုံးဖြတ်လိုက်တာဖြစ်တဲ့အတွက်အရေးပါတဲ့ကိစ္စလို့ပြောမှာဖြစ်ပါတယ်အဲ့ဒီ Donald Trump နောက်ဆုံးခန့်ခဲ့တဲ့တရားသူက Neil Gorsuch အဲ့ဒီလူကို၌ကဒီဆုံးဖြတ်ချက်ကိုသူကိုယ်တိုင်ပါဝင်ရေးသားပြီးတော့ဒီဟာကိုသူတို့ကကာကွယ်ပေးရမယ်အလုပ်ခွင်ထဲမှာခွဲခြားဆက်ဆံမှုမရှိစေရဘူးဆိုပြီးတော့ရေးသားလိုက်တာဖြစ်ပါတယ
်။ဒါတွေကသမ္မတဒေါ်နယ်ထရန့်ဘော်ကိုဘလောက်ထိရိုက်ခတ်မှုရှိစေမှာလဲခင်ဗျာ
။ခုနပြောလိုပဲပြည်ထောင်စုတရားရုံးချုပ်ဟာသူ့အလိုအတိုင်းတော့မဖြစ်ဘူးပေါ့လေ။နောက်ဝီသူ့ရွေးချယ်ခန့်လိုက်တဲ့တရားသူကြီးတွေကို၌ကပဲသူ့ဖြစ်စေချင်တဲ့အတိုင်းမရက်တည်ဘူးဆိုတာပြသရဲဆိုတော့သူ့အတွက်ထုနှံခံရမှုတစ်ခုလို့အဓိကပြောမှာဖြစ်ပါတယ်။နောက်သမ္မတဒေါ်နယ်ထရန့်ဘက်ကလည်းပဲသူရဲ့ executive order သမ္မတရဲ့လွတ်ပိုင်ခွင့်ရထုတ်ပြန်တဲ့အမိန့်ရဲကိုထိန်းချုပ်မဲ့ဘယ်လိုပဲလုပ်မယ်ဆိုတဲ့အမိန့်ကိုမနှက်ပြန်လက်မှတ်ထိုးဖို့ရှိတယ်လို့သတင်းထွက်ပါတယ်။ဒါပေမဲ့အဲ့ဒီထက်မှာတော့ဒါရဲတွေကိုစီအင်အားသုံးခွင့်မပေးတာပေါ့ဒီ militarization of police အဲ့အခုရဲတွေတချို့ဆိုလို့ရှိရင်အရာထက်မှာရဲတွေကကျွန်းစခန်းဖြစ်လို့ရောက်လာရင်ရဲနဲ့မတူဘူးလုံခြုံမှုထိန်းတဲ့ရဲနဲ့စစ်တပ်ရှေ့တန်းထွက်လာတဲ့စစ်သားတွေနဲ့တူနေတယ်တချို့ဆိုရင်အာဖဂန်နစ္စတန်စစ်သားတွေကြိုင်နေတာပဲရဲရီသားဆိုပြီးပြောကြတယ်အဲ့ဒါမျိုးတွေမဖြစ်ရဘူးပေါ့လေစသဖြင့်အဲ့လိုထိန်းချုပ်တဲ့တီးကြရဲ့ကိစ္စတော့ဟုတ်လိမ့်မယ်မဟုတ်လို့မယူဆဘူးဒါပေမဲ့ရဲရဲလွတ်တဲ့ကိစ္စတွေကိုအတီးအလင်းစုံကြည့်နိုင်တဲ့အထောက်အထားပေါ်လွင်စေမဲ့ကိစ္စမျိုးကသာသူကအဓိကထားပြီးအမိန့်ထုတ်မလားဆိုပြီးတော့လည်းခံမှန်းချက်တွေရှိနေကြပါခင်ဗျာ
ကျေးဇူးတင်ပါတယ်ခင်ဗျာ